အရသာအစိုးရလက်ထက်ပထမဆုံးအကြိမ်ဖြစ် 1988 ကလုံလင်းရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံသွားရတဲ့စစ်မှုတက္ကသိုလ်ကျောင်းသားကုဖုံးမော်ကုဆိုးနိုင်တို့ကြာဆုံးခြင်း29နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရန်ကုန်စစ်မှုတက္ကသိုလ် RID ရဲ့စူဝေးခမ်းမှာကျင်းပခွင့်ရခဲ့ပါတယ်။နောက်နောက်မြန်မာပြည်တမိုင်းမှာဒီလိုဆိုးဝါးလာတဲ့အဖြစ်အပျက်မျိုးတွေထပ်မဖြစ်စေချင်အောင်စ조사ကြရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီနှစ်ပတ်လည်အခမ်းအနားကိုပြဖို့တဲ့တမန်တော်မှာပြောဆိုထားတာပါ။ဒီနေ့စစ်မှုတက္ကသိုလ်ဝင်းထဲမှာကျင်းပခဲ့တဲ့အခမ်းအနားနဲ့ပတ်သက်ပြီးမဆုမွန်ကတင်ပြมาဖြစ်ပါတယ်။
2019ခုနှစ်တနင်္လာနေ့မတ်လ13ရက်နေ့ဒီကနေ့ဟာလွန်ခဲ့တဲ့29နှစ်1988မတ်လ13ရက်နေ့တုန်းကအဓိကယုံနေနေရေလုံတိုင်းရက်တက်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ကြာဆုံးခဲ့ရတဲ့စစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကိုစိုးနိုင်တို့ကြာဆုံးခဲ့ရတဲ့29နှစ်မြောက်နေ့ဖြစ်ပါတယ်။ဒီ29နှစ်မြောက်နှစ်လည်အခမ်းအနားကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အရသာအစိုးရလက်ထက်မှာပထမဦးဆုံးအကြိမ်အဖြစ်ရန်ကုန်စစ်မှုတက္ကသိုလ် RID စုဝေးခန့်မှမှတရားဝင်ကျင်းပခွင့်ရခဲ့တာဖြစ်ပါတယ်။ဖုံးမော်ကိုစိုးနိုင်တို့ကြာဆုံးခဲ့ရတဲ့29နှစ်မြောက်နှစ်လည်အခမ်းအနားကျင်းပရေးကော်မတီအဖွဲ့ဝင်ရန်ကုန်စစ်မှုတက္ကသိုလ် RND ကျောင်းသားဟောင်းကိုကျော်ဝနကအခုလိုမျိုးပထမဦးဆုံးစစ်မှုတက္ကသိုလ်စုဝေးခန့်မှမှကျင်းပခွင့်ရခဲ့တဲ့အခမ်းအနားနဲ့ပတ်သက်ပြီး VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။ဒါကတော့ကျွန်တော်တို့29နှစ်တာကာလမှာပထမဦးဆုံးရင်ကျောင်းမှာပြန်လုပ်ခွင့်ရတဲ့နှစ်ပေါ့နော်။ကျွန်တော်တို့ဒီ88ပြီးကြတဲ့89ခုနှစ်မှာတချိန်လုပ်တယ်ဒါပေမဲ့အဲ့ဒါကဟိုအားလုံးစုပေါင်းပြီးလုပ်ခဲ့တဲ့ကျောင်းရဲ့ရင်းပြင်မှာမြတ်ပြန်မှာလုပ်ခဲ့တာပေါ့ဒါပေမဲ့ကျောင်းရဲ့စုဝေးခန့်မှမှတရားဝင်ခွင့်ပြုခွင့်ရတာတော့ဒါဒီနှစ်ကပထမဆုံးအကြိမ်ပါပဲခင်ဗျာ
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းစစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကိုစိုးနိုင်တို့ကြာဆုံးခဲ့ရတဲ့29နှစ်မြောက်နှစ်လည်အခမ်းအနားကိုတဝန်လွှာပေးပို့ခဲ့ပါတယ်ဒီတဝန်လွှာထဲမှာပါတဲ့မြမပြည်သမိုင်းမှာကိုဖုံးမော်တို့ကြာဆုံးခဲ့ရတာအပါအဝင်ကျောင်းသားပြည်သူရဟန်းရှင်လူတွေအသက်သွေးမြေကြခဲ့ရတယ်လို့အဖြစ်ဆိုမျိုးထပ်ပြီးတော့မဖြစ်အောင်အားလုံးကဝိုင်းစူးစမ်းကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်တယ်လို့ဒီလိုတရားလက်လွတ်မပြုမှုနိုင်အောင်လည်းဥပဒေအရတားဆီးနိုင်အောင်ဝိုင်းဝန်းကြိုးပမ်းကြရမယ်လို့ကိုကျော်ဝနာကပြောပါတယ
်ဒီနေ့နိုင်ငံလုံးအတိုင်းအတာပုံကိုပြေးပို့တဲ့တဝန်လာတဲ့မှာပါတယ်လို့ပဲဒီနောက်နောက်ဗမာပြည်သမိုင်းမှာဒီလိုမျိုးဒီဆိုးရွားလာတဲ့ဖြစ်ပျက်မျိုးတွေနောက်နောက်မဖြစ်အောင်တော့ကျွန်တော်တို့ဒီချူတင်တားဆီးနိုင်အောင်တော့ကျွန်တော်တို့ဥပဒေအရအသက်ဝင်အောင်တော့စူးစမ်းလိုက်မယ်ပေါ့နော်ပြီးခဲ့တာတွေကတော့အများကြီးပါပဲ1962ခုနှစ်အခုချိန်ကြီးဆိုနည်းတဲ့ဒီလိုမျိုးအာမရက်ဆက်မှုတွေအများများစွာရှိခဲ့ပါတယ်နောက်နောက်ဒီလိုအလားတူအဖြစ်မျိုးမဖြစ်အောင်တော့ကျွန်တော်တို့ချူတင်ကာဝယ်ဖို့ကတော့အစောတင်လုပ်ရမယ်အလုပ်လို့ကျွန်တော်တို့မြင်ရပါတယ်ခင်ဗ
ျနဝတနာအဖအရင်စစ်အစိုးရခေတ်ဆက်ဆက်ကတော့ဖုံးမော်ကြာဆုံးခဲ့ရတဲ့မတ်လ13ရက်နေ့ကိုမြန်မာနိုင်ငံလူ့ခွင့်ရေးနေ့အဖြစ်ဒီမိုကရေစီအင်အားစုတွေနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘက်ကအထိမ်းအမှတ်ပြုဂုဏ်ပြုကျင်းပခဲ့ကြပါတယ်မတ်လ13ရက်နေ့မှာကြာဆုံးခဲ့ရသူတွေရှစ်လေးလုံးရဲတော်ပုံကြီးအတွင်းမှာအသက်ပေးတိုက်ပွဲဝင်ရင်းကြာဆုံးခဲ့ရတဲ့ကျောင်းသားပြည်သူဆွတ်လွတ်ခဲ့သူအာဇာနည်တွေအတွက်တရားဝင်အသိအမှတ်ပြုအထိမ်းအမှတ်နေ့အဖြစ်သတ်မှတ်နိုင်ရေးကိုလည်းဒီမိုကရေစီအင်အားစုတွေဘက်ကစူးစမ်းသွားကြမှာဖြစ်တယ်လို့လည်းကိုကျော်ဝနာကပြောပြပါတယ်မြန်မာပြည်ရဲ့အပြောင်းလဲတွေတိုင်းမှာမတ်လမှာအစပြုလို့ပေါ်ပေါက်လာလေးရှိသလိုကိုဖုံးမော်တို့ကိုစိုးနိုင်တို့ကြာဆုံးခဲ့ရတဲ့မတ်လ13ရက်နေ့ဟာလည်းမတ်လရဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ကြောင်းနဲ့အတိတ်သမိုင်းကြောင်းတွေမှာပိတ်လောင်မနေပဲဒီသမိုင်းသင်ခန်းစာကိုယူပြီးနိုင်ငံအနာဂတ်ကောင်းအောင်ဘယ်လိုဖန်တီးကြမလဲဆိုတဲ့ဆုံးဖြတ်ချက်တွေနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးဝိုင်းဝန်းထူထောင်သွားကြရမှာဖြစ်တယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကတဝန်လွှာတဲ့တိုက်တွန်းပြောဆိုထားပါတယ်နိုင်ငံအတွက်အထူးခိုက်ခံအနစ်နာခံခဲ့တဲ့စစ်မှန်တဲ့အာဇာနည်တွေကိုတတ်မိုးထားခြင်းအပြင်လည်းငြိမ်းချမ်းတဲ့လူပေါင်းတဲ့ဒီမိုကရေစီပန်းနိုင်ကိုအမှန်တကယ်ရောက်တဲ့အထိချီတက်သွားကြရမယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကဒီကနေ့မတ်လ13ရက်နေ့မှာတိုက်တွန်းနှိုးဆော်သွားပါတယ်ရှင်